SBS Audio is supported by advertising.
Ryan Reynolds here from Mint Mobile. With a message for everyone paying big wireless way too much. Please, for the love of everything good in this world, stop. With Mint, you can get premium wireless for just $15 a month. Of course, if you enjoy overpaying, no judgments, but that's weird. Okay, one judgment. Anyway, give it a try at mintmobile.com/switch.
Upfront payment of $45 for 3-month plan, equivalent to $15 per month required. Intro rate first 3 months only. Then full price plan options available. Taxes and fees extra. See full terms at mintmobile.com.
ဒီကနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့အစ္စလာမ်နဲ့ဂျူးတွေခွဲခြားဆက်ဆံခံရတဲ့အခါမှာတုံ့ပြန်မှုတွေကဘွဲလိုက်မှုရှိကြတယ်လို့အစ္စလာမ်ရဲ့အဖွဲ့တွေကပြောဆိုလိုက်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံမှာ DeepSeek App ကို download လုပ်လို့မရအောင်လောလောဆယ်ဆောင်ရွက်ထားတယ်ဆိုတဲ့အကြောင်းနဲ့တောင်တရုတ်ပင်လယ်ပြင်သားမှာ Australia လေယာဉ်နဲ့တရုတ်တိုက်လေယာဉ်တို့တိုက်မိခါနေဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံအရာရှိတွေတွေ့ဆုံကြတဲ့အကြောင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနှားဆင်ရဖို့ရှိပါတယ်ရှင်။မဲလ်ဘန်မြို့မြောက်ပိုင်းက shopping center တစ်ခုမှာမွတ်စလင်အမျိုးသမီးနှစ်ဦးတီးတန့်စီတိုက်ခတ်ခံရမှုနှစ်ကြိမ်ဖြစ်ခဲ့ပြီးအဲ့ဒီကိစ္စကိုရဲတွေကစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။ Australia နိုင်ငံမှာအစ္စလာမ်ကိုမုန်းတီးတဲ့လှုပ်ဆောင်ချက်တွေပိုများလာသလိုအခုလိုတိုက်ခိုက်ခံရမှုတွေလည်းရှိပေမဲ့အဲ့ဒါတွေကိုထုတ်ဖော်ပြောဆိုမှုတွေစုံစမ်းအရေးယူမှုတွေမီဒီယာတွေမှာဆွေးနွေးပြောဆိုတာမျိုးတွေနဲ့ပါပြီးဂျူးလူမျိုးတွေတိုက်ခိုက်ဝေဖန်ခံရရင်မတန်တဆဖော်ပြတာမျိုးလုပ်တယ်လို့အစ္စလာမ်အဖွဲ့တွေကပြောဆိုလိုက်ပါတယ်ညူးဆောက်သွေးပြည်နယ်မှာအစိုးရက hate speech လူမျိုးရေးဆိုင်ရာမုန်တီးရေးစကားတွေကိုလူသိရှင်ကြားပြောကြားရင်အပြစ်ပေးနိုင်ဖို့ဥပဒေကိုဒီကနေ့လွှတ်တော်မှာပြုပြင်ပြောင်းလဲဖို့ရှိနေပါတယ်။လူမျိုးရေးခွဲခြားတဲ့စကားတွေကိုပြောဆိုမယ်ဆိုရင်ထောင်ဒဏ်2နှစ်အထိကြာခံရနိုင်ပြီးဒဏ်ကျေအဖြစ်ဒေါ်လာ100,000အထိပေးဆောင်ရနိုင်ပါတယ်။ကင်မရာမျိုးမှာထိန်းသိမ်းခံနေရတဲ့ဌာနေတိုင်းသားတဦးသေဆုံးမှုဖြစ်ပေါ်ခဲ့ပါတယ်။အသက်38နှစ်အရွယ်ရှိသူ Aboriginal အမျိုးသားတဦးဟာ Alexander Mackenzie Center မှာကျန်းမာရေးအခြေအနေမကောင်းဖြစ်ရာကနေသေဆုံးသွားတာဖြစ်ပါတယ်။အဲ့ဒီအကျဉ်းထောင်မှာပဲလွန်ခဲ့တဲ့4ရက်တုန်းကလည်းအသက်83နှစ်အရွယ် Aboriginal အမျိုးသားတဦးထိန်းသိမ်းခံရစဉ်အတွင်းသေဆုံးမှုဖြစ်ပွားခဲ့ပါတယ်။နိုင်ငံတကာသတင်းပေးမှာတော့ဂျေရုဇလင်မြို့မှာဂါဇာစစ်ပွဲစတင်တဲ့ရက်90ပြည့်အထိုင်းအမအနေနဲ့ဆန္ဒပြတဲ့လူတချို့ကိုအစ္စရေးရဲတွေကဖမ်းဆီးခဲ့ပါတယ်။ဂါဇာမှာထိန်းသိမ်းခံရတဲ့ဒဇခန်တွေလိုလိမ္မော်ရောင်ယူနီဖောင်းတွေဝတ်ဆင်ပြီးအလံတွေစတာတွေကိုကင်ဆောင်ပြီးတော့လူတွေကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဣသရေအစိုးရကဒဇခန့်တွေပြန်လည်လွတ်မြောက်လာအောင်အပြစ်ခရဆယ်ရည်ရေးတွေငိမ့်ချမ်းရေးတွေကိုထိရောက်အောင်မလုပ်ဘူးဆိုပြီးတော့ဆန္ဒပြသူအီလီနောဆက်လော့ကပြောပါရီ
Not within the realm of possibility that they're still there and we there's not much we can do. I mean, we feel like we sign petitions and contribute money and we come here andspeak and hold signs that's what we feel
သူတို့နေရထိုင်ရတဲ့အနေအထားကဖြစ်နိုင်ခြေရှိတဲ့အနေအထားမှာရှိမနေပါဘူးကျမတို့အနေနဲ့အများများဆက်စားလဲဘာမှမလုပ်ပေးနိုင်ပါဘူးကျမတို့အနေနဲ့အတနာခံစားတွေရေးမယ်တင်ပြမယ်ငွေကြေးတွေလှူဒန်းမယ်ဒီလိုနေရာမှာစုယုံပြီးတော့ဆိုင်းဘုတ်တွေကင်ပြီးတော့တောင်းဆိုကူမယ်ဆိုတာလောက်ပါပဲလောလောဆယ်မှာဒီလောက်ပဲလုပ်နိုင်တယ်လို့ခံစားရတဲ့အတွေ့လောက်တာလို့ပြောသွားခဲ့ပါတယ်ဣသရေလနိုင်ငံကဆွေးနွေးရေးသမားတွေဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုသွားပြီးတော့ဂါဇာဒေသမှာအပြစ်ခတ်ရဆဲရဒုတိယအဆင့်ဖြစ်ပေါ်ဖို့ဆွေးနွေးနေပြီးတော့ဒဇခန့်တွေပုံမလူမြောက်ဖို့အတွက်ဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်တောင်ကိုရီးယားနိုင်ငံမှာတရုတ်နိုင်ငံကထုတ်လုပ်တဲ့ DeepSeek AI App ကိုလူတွေ download လုပ်လို့မရအောင်လှုပ်ဆောင်ထားလိုက်ပါတယ်ကိုရီးကိုတာအချက်လက်တွေအတွေ့စိုးရင်ရလို့ DeepSeek ကိုလူတွေ download လုပ်လို့မရအောင်လောလောဆယ်မှာလုပ်ဆောင်ထားရတာဖြစ်တယ်လို့ Personal Information Protection Commission ကပြောပါတယ် Deep Sea ကသူတို့ရထားတဲ့အချက်အလက်တွေကိုနောက်ထပ်တတိယပါတီကိုဘယ်လိုပေးပို့တယ်လဲဆိုတဲ့နေရာမှာပွင့်လင်းမြင်သာမှုတိတ်မရှိလို့အခုလိုလှုပ်ဆောင်တာလို့တောင်ကိုရီးယားအစိုးရကပြောပါရယ်ဩစတြေးလျနိုင်ငံဘက်ကသတင်းကိုပြန်လည်ရမယ်ဆိုရင်တော့ Western Australia ပြည်နယ် Pilbara ဒေသကလူတွေဟာမုန်တိုင်းဝင်ရောက်ပြီးတဲ့နောက်တခြားနေရာနဲ့အဆက်အသွယ်ပြတ်တောက်မှုတွေဖြစ်ပေါ်နေဆဲဖြစ်ပါတယ်။ဝေးလံခေါင်တည်တဲ့ဒေသမှာ Aboriginal ထားနေတိုင်းသားတို့နေထိုင်ကြပြီး Warralon နဲ့ Good Binya က Aboriginal အယောက်80လောက်ကိုလုံခြုံပေးကင်းတဲ့နေရာစီရှေ့ပြောင်းထားရပါတယ်။Melbourne ဘောင်းမြို့ကိုလည်းသွာလာတဲ့လမ်းတွေကိုကန့်သတ်ချက်တွေချမှတ်ထားပါတယ်။လမ်းတွေမှာရေလွှမ်းမိုးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေလို့ဝေဟင်ကနေရိတ်ခါတွေချပေးနာမျိုးလုပ်ရနိုင်တယ်လို့ Melbourne ဘောင်းမြို့ကကယ်ဆယ်ရေးစခန်းမှာခေါလုံနေတဲ့ Bass Harris ကပြောပါတယ်။ပြန်လည်ထူထောင်ရေးက6ပတ်ကနေ10ပတ်လောက်ကြာနိုင်တဲ့အတွက်သူတို့အနေနဲ့ဒီနေရာမှာအဲ့ဒီလောက်အထိနေရနိုင်တယ်လို့လည်းပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဩစတြေးလျတိုက်လေရင်တို့တိုက်လူနီးပါးဖြစ်ပေါ်ပြီးတဲ့နောက်ဩစတြေးလျနိုင်ငံကအရာရှိတွေဟာတရုတ်နိုင်ငံကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။ဘေကျင်းမြို့မှာဩစတြေးလျ China Defense Dialogue ကျင်းပကြတာဖြစ်ပြီး2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ပြုလုပ်ကြတာလည်းဖြစ်ပါတယ်။ဩစတြေးလျကာကွယ်ရေးတပ်ကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတရုတ်ပင်လယ်ပြင်မှာနိုင်ငံတိုင်းကလုံခြုံပေးကင်းပြီး professional ဆက်ဆံလုပ်ကိုင်တင်နေဆိုတဲ့အနေအထားကိုဩစတြေးလျကဆက်လက်ကင်ဆွဲထားတယ်လို့ထုတ်ပြန်ထားပါတယ်။တရုတ်ဘက်ကတော့ဩစတြေးလျရဲ့စစ်လေရင်ဟာတရုတ်နိုင်ငံရဲ့ဝေဟင်ပိုင်နယ်ထဲဝင်လာတဲ့အတွေ့နိုင်ငံတော်လုံခြုံရေးအရာနီးနီးကပ်ကပ်ပြန်တန်းသွားခဲ့တာဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။အားကစားတဲ့ရင်မှာတော့မကြခင်အနာဂတ်အတွင်းမှာတင်းနစ်စတာဖြစ်လာနိုင်တယ်လို့ထင်ကြေးပေးခံရသူအသက်အငယ်ဆုံးကစားသမားဟာ ATP ပြိုင်ပွဲမှာဖလားရရှိသွားပါတယ်ဘရာဇီးလ်နိုင်ငံသားအသက်18နှစ်အရွယ်ဂျာအိုဖွန်ဆီကာဟာကမ္ဘာနံပါတ်5အဆင့်ရှိတဲ့ဖရန်စစ္စကိုဆာရန်ဒိုလိုကိုအာဂျင်တီးနား Open ပြိုင်ပွဲမှာပွဲပြတ်အနိုင်ကစားခဲ့တာဖြစ်ပါတယ်သူဟာအရင်တလားတုန်းကဩစတြေးလျနိုင်ငံမှာကျင်းပတဲ့ Australian Open Tennis ပြိုင်ပွဲမှာတော့ကလည်းကမ္ဘာအဆင့်6ရှိသူ Andrew Rublev ကိုအနိုင်ရရှိခဲ့ဖို့သူဖြစ်ပါတယ်
။ I just want to thank my family, my friends, my sponsors for just helping me achieve my dream to just play tennis. My real dream is play tennis.Of course I want to be number 1 of course I want to
know yeah in the tennis ကစားချင်းကိုကစားခွင့်ပေးတဲ့မိသားစုဝင်တွေတငယ်ချင်းတွေနဲ့ sponsor အားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ရဲ့အိမ်မက tennis ကစားဖို့ဖြစ်ပါတယ်ကမ္ဘာနံပါတ်1ကစားသမားတူဖြစ်ချင်သလိုပွဲကြီးတွေမှာလည်းအနိုင်ရချင်ပေးမယ်လေကျွန်တော်ရဲ့တကယ်အိမ်မက်ကတော့ tennis ကစားဖို့သာဖြစ်ပြီးကျွန်တော်ရဲ့ဆန္ဒအတိုင်းပဲဖြစ်နေရပြီလို့ပြောသွားခဲ့ပါတယ်အင်္ဂါနေ့အတွက်မိုးလေဝသအခြေအနေကတော့ Perth မြို့မှာတချို့နေရာတိမ်ထူပြီးအမြင့်ဆုံးပူချိန် 32 ဒီဂရီရှိချိန်မှာ Adelaide မှာအများအားဖြင့်နေသာပြီးတော့ 28 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာမိုးရွာနိုင်ပြီး 27 ဒီဂရီရှိနိုင်သလို Hobart မြို့မှာလည်းမိုးတမိုးနှမိုးရွာပြီးတော့ 28 ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာတချို့နေရာတိမ်ထူပြီး 29 ဒီဂရီရှိချိန်မှာဆစ်ဒနီမြို့မှာအများအားဖြင့်နေသာပြီးတော့ 28 ဒီဂရီရှိမှာဖြစ်ပါတယ်။ဘရစ်ဘန်မြို့မှာတချို့နေရာတိမ်ထူပြီး 29 ဒီဂရီရှိချိန်မှာဒါဝင်မြို့မှာမိုးတမိုးနှမိုးရွာလေပြင်းတိုက်နိုင်ပြီးတော့အမြင့်ဆုံးပူချိန် 32 ဒီဂရီရှိမှာဖြစ်ပါတယ်ရှင
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.